ဒီနေ့ကွန်မင်းစီရတို့88မျိုးဆက်ပွန်လင်းလူမှုဖွဲ့စည်းရာចောင်းသားကောင်းဆောင်တွေနဲ့သမရဦးသိန်းစိန်တို့နေပြီးတော့မှတွေ့ကြတယ်လို့သိရပါတယ်။ဒီလိုဆွေးနွေးတဲ့အထက်မှာသမရကြီးကရောဘာတွေများပြောကြားသွားပါသေးလဲခင်ဗျ
။သူ့ဘက်ကတော့တော်တော်လေးကိုနည်းနည်းထွေးထွေးနဲ့ပူပူလေးလေးပြောပါတယ်။အဓိကသူပြောသွားတာကတော့သူ့ဘိုးသူ့လုပ်ငန်းတွေကိုသူတို့ဦးစားပေးလှုပ်ဆောင်နေတယ်ပေါ့။အုပ်ချုပ်ရေးရမ်းရတွေမှာပြည်သူတွေပါဝင်ပတ်သက်မှုရှိတာအောင်ပေါ့လေ။သူတို့စီစဉ်နေတယ်ဆိုတဲ့အကြောင်းပေါ့နော်။ဒီနိုင်ငံတော်ကလုပ်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ပေါ့နော်။ပြည်ခရဆင်းရဲကိုဒီနိုင်ငံတော်တိုင်းတာနဲ့လုပ်စီစဉ်ရှိတဲ့အကြောင်းအဲ့လိုမျိုးမြေကရဆိုင်ရေးတွေလုပ်ပြီးမှပဲနိုင်ငံရေးစုစုပေါင်းကိုသွားလို့ရမယ်ဆိုတဲ့အကြောင်းပေါ့လေဒါကသူအရှမ်းပြင်းပြောပြတာပေါ့တော့ကျွန်တော်တို့ဘက်ကတော့အဓိကစုံလို့တာကတော့ဒီအပြစ်ခရဆိုင်ရေးကိုနိုင်ငံတော်တိုင်းတာနဲ့လုပ်တဲ့အခါမှာဟိုမှာအခုတော့သတင်းထွက်လာအော်တိုဘားမှာပြီးလို့မယ်လို့ကြားရတယ်ဗျာဆိုတော့အဲ့ဒီလိုမျိုးအော်တိုဘားမှာတော့ရေလို့တိုင်းတာနဲ့အမှတ်ရထိုးတဲ့ပုံမှာတချို့တော့တိုင်းမှာဖွင့်ရှိတယ်ရဲ့ဟိုစိတ်ထဲမှာစဝေးစဝါဖြစ်တဲ့ကိစ္စလေးပေါ့ဒီနေ့အပြစ်နိုင်ငံရေးလမ်းကြောင်းကိုမသွားဘဲနဲ့အရင်လိုလုပ်ဖြစ်မှာစိုးရိမ်နေတယ်ဆိုတဲ့အကြောင်းပေါ့ဗျာနောက်တစ်ခုကနိုင်ငံရေးကလည်းဘာမှကျတော့မပေါ်လာပဲနဲ့ပြည်ခရဲ့စည်းလမ်းမထိုးပြီးတဲ့နောက်ပိုင်းမှာနိုင်ငံရေးအပြတ်ထုတ်သွားတာမျိုးပေါ့နော်အရင်ရင်ကြုံခဲ့တဲ့တွေ့ကြုံတွေကသူတို့စိုးရိမ်နေတဲ့အကြောင်းဒါလည်းကျွန်တော်ပေါ်ပြတော့သူတို့လုပ်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့အားလုံးသိတာမြင်တာအောင်သူတို့ကရှင်းရှင်းလင်းလင်းထုတ်ပြန်ကြေညာပေးမယ်လို့တော့ပြောတယ်ခင်ဗျာကျွန်တော်တို့လည်းသူတို့တောင်းဆိုတယ်လေအခုသူတို့လုပ်တဲ့နိုင်ငံငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့ယူရချက်တွေလုပ်ငန်းစဉ်တွေကမြင်တာထင်တာမရှိဘူးလို့မြင်တာထင်တာမရှိတော့ကြတော့ရှင်းဆက်ပြီးတော့ဘယ်လိုလုပ်မလဲဆိုတော့ကြိုတင်ပြသမှုနဲ့ပါပါအားနည်းလာတယ်လို့သူတို့ရဲ့ယူရချက်တွေသူတို့ရဲ့လုပ်ငန်းစဉ်တွေကိုရှင်းရှင်းလင်းလင်းကြေညာဖို့ဒါမှမဟုတ်ရှင်းရှင်းလင်းပြောဆိုဆွေးနွေးဖို့ကျွန်တော်တို့ကအကြံပြုတယ်အဲ့ဒါကိုလည်းသမ္မတကြီးကသူလည်းလက်ခံပါတယ
်နိုင်ငံရေးပြည်သူ့ရေးအတွက်ကိုအစိုးရနဲ့အတူ88မျိုးဆက်ပွင့်လင်းလူမှုအဖွဲ့အစည်းကပူးပေါင်းပါဝင်ဖို့အတွက်ကိုသမ္မတဦးသိန်းစိန်ကပြောကြားသွားတာမျိုးရောရှိခဲ့ပါသေးလားခင်ဗျာ
သူကအဓိကကျွန်တော်တို့ကအကူအညီတောင်းနေတယ်ပေါ့နော်ပူးပေါင်းဆောင်ရွက်ဖို့အကူအညီတောင်းတာအဓိက3ချက်ပေါ့ဗျာပထမတစ်ချက်ကတော့ပြည်သူတွေရဲ့သိဉာဏ်ပညာပုံမျိုးတုတ်တက်ရေးပေါ့နော် capacity ပိုင်းမှာကျွန်တော်တို့ဒီကနေပြီးတော့ပုံမှုပြီးတော့ဖြည့်ဆည်းလှုပ်ဆောင်ပေးဖို့ပေါ့နော်နောက်တစ်ချက်ကတော့ကျွန်တော်တို့2015ရွေးကောက်ပွဲမှာတကယ် free fair election ဖြစ်ဖို့အတွက်ကိုတောင်းဖို့အကူအညီပေးဖို့ပေါ့နော်အဲနောက်တစ်ခုကကျွန်တော်တို့ဒီရှင်းဆက်ပြီးတော့ငင်းငိုင်းလုပ်ငန်းစီမံမှာရောတိုင်းပြည်ကလည်းထူထောင်ရေးလုပ်ငန်းစီမံမှာရောပူးပေါင်းဆောင်ရွက်ဖို့ပေါ့နော်ဒီကတာပဲသူကပြောပါလေ
ပြည်အောင်စုဝင်ကြီးတွေပါတယ်ဆိုတော့လေပြည်အောင်စုဝင်ကြီးတွေဘက်ကတော့ဗားရီများပြောသွားတာမျိုးရှိပါသလဲ
ကျွန်တော်တို့စွန့်တွေးတဲ့အထက်မှာဝင်ကြီးဦးစိုးတိုင်ကဆိုရင်အောက်ချုပ်ရေးရမ်းရတဲ့အောက်ချင်းမှာလုပ်ငန်းဆောင်တာတွေလှုပ်ဆောင်တာချိတ်ဆက်မှုအားနည်းတာတွေပတ်သက်ပြီးတော့သူနဲ့ဥတည်နိုင်သိနဲ့နည်းတွေမှာထွက်ပြီးတော့ရှင်းလင်းကြတဲ့တွေ့ကြုံတွေကျွန်တော်တို့ပြန်ပြောပြရတယ်ဗျာနောက်တစ်ခါကျွန်တော်တို့ဒီရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့လူရဲတကောင်ရှင်းကောက်ပကိစ္စတွေလည်းဝင်ကြီးခင်ကြီးကကျွန်တော်တို့ပြန်ရှင်းပြရတယ်ဗျာအဲနောက်တစ်ခါကူအောင်မင်းတို့ကတော့ငင်းရင်းလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့လက်ရှိဒီအဖြစ်ကရစဲလုပ်ပြီးဒီရည်ဆွေးနွေးပွဲကိုလုပ်ဖို့သူတို့စီစဉ်ရှိတဲ့အကြောင်းအဲ့ဒီစီစဉ်ပေးစိတ်ကိုရည်ဆွေးနေတဲ့အကြောင်းပေါ့နော်အဲ့ဒါကျွန်တော်တို့ရှင်းပြတယ်ခင်ဗျာ
ပြောင်စုဝင်ကြီးတွေရဲ့ရှင်းပြချက်ကို88မျိုးဆက်ကြောင်းသားအဖွဲ့တွေကဘယ်လိုတုံ့ပြန်ဆွေးနွေးပြခဲ့ပါသေးလဲခင်ဗျာ
ကျွန်တော်အဓိကကြဆွေးနွေးတာကသုံးဆောင်မှုတွေကိုဒီတက်ပို့ပြီးတော့ပြင်းမြင်တာမှုရှိလာအောင်တော့တက်နိုင်ဆုံးပြည်သူတွေကြားချပြဖို့ပေါ့နော်ဒီသက်ဆိုင်ရာအာဏာပိုင်အဖွဲ့အစည်းတွေရဲ့လုံဆောင်မှုတွေမှာတချို့သောကိစ္စတွေကများ NGO တွေနဲ့ဒီ Civil Societyဒီနေ့ရဲကျင်းွာတယ်ပေါ့ဖြစ်သွင်းမလို့မလွယ်ဘူးဖြစ်နေတယ်အဲ့ဒါကြောင့်သက်ဆိုင်ရာတက်တာတော်တော်များများဟာမကြီးသေးမလဲကြီးနေတဲ့အတွက်ကြောင့်ဒီသက်ဆိုင်ရာအာဏာပိုင်တွေကိုတကယ်ပူးပေါင်းဆောင်ရွက်မှုလှုပ်ဆောင်ဖို့အတွက်ညွှန်ကြားပေးဖို့ကိစ္စကျွန်တော်တင်ပြခဲ့တယ်အဲ့ဒါအဲ့ဒီဘောလည်းသူကလက်ခံတယ်သူလုံးဝပဲလို့သမ္မတကြီးကိုယ်တိုင်ကပြောတယ
်သမ္မတကြီးနဲ့ဒီလို88မျိုးဆက်အဖွဲ့တွေဒီလိုတွေ့ဆုံကြတဲ့အတွက်ကြောင့်မို့လို့ရလက်အဖြေကဘာတွေများထွက်ပေါ်လာနိုင်မလဲခင်ဗျာ
ဒီနေ့တော့ပြောရဲဆိုတဲ့မှာကျွန်တော်တို့လည်းကျွန်တော်ရဟရရလာရပြောမယ်ဆိုတော့ဗျာကျွန်တော်တို့နဲ့ဒီလက်ရှိဒီဆိုရအဖွဲ့ရောကျွန်တော်ပြည်တော်စုဝန်ကြီးတွေကပါထိတွေ့မှုတွေနောက်ပိုင်းမှာပုံပြီးတော့ညာလာရင်တကယ်ပူပြောင်းကာလကိုငြင်းငြင်းဆက်ဆက်ကြည့်ရသွားနိုင်မယ်ဆိုတော့ပုံပြီးတော့ပြောလင်းမိသူကြပါဘော
ဟုတ်ကဲ့ကိုမင်းစီရကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ